ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာဒီကနေ့မနေ့ကျင်းပတဲ့နှစ်80ပြည့်ပြည်တော်စုနဲ့အခမ်းအနားကိုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်ရောက်ပြီးမိန့်ခွန်းပြောကြားရမှာပင်လုံစာချုပ်နဲ့ပင်လုံရဲ့ဂတိကဝတ်တွေကိုအလေးထားအတိတ်ပဲဖွင့်ဆိုခဲ့တယ်လို့ငြိမ်းချမ်းရေးအတွက်ယုံကြည်ချက်ရှိရှိပါဝင်ဆောင်ရွက်ကြဖို့အဓိကထားပြီးတော့ဒီတိုက်တွန်းထားပါတယ်ဒီနေ့အခမ်းအနားမှာပါဝင်တဲ့တိုင်းရင်းသားလူငယ်တွေနဲ့ဆွေးနွေးတဲ့ငြိမ်းချမ်းရေးစကားဝိုင်းမှာလည်းပင်လုံဂတိကဝတ်နဲ့အပေးယူလို့ညှိနှိုင်းဆွေးနွေးရေးတွေကိုထပ်သွင်းပြောကြားခဲ့ပါတယ်ဒီသတင်းကိုတော့ပင်လုံမြို့ကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့90ပြည့်ပြည်တော်စုနေအခမ်းအနားဟာသမိုင်းဝင်ပင်လုံစာချုပ်ချုပ်ဆိုရာပင်လုံမြို့မှာနိုင်ငံတော်အဆင့်အခမ်းအနားအဖြစ်နှစ်ပေါင်းများစွာအတွင်းပြပဆုံးအကျင့်ပြန်လည်ကျင်းပတာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့တဲ့ခေါင်းဆောင်ကြီးတွေရဲ့မိသားစုတွေနဲ့အတူတက်ရောက်ခဲ့တာဖြစ်ပါတယ်ဒီအခမ်းအနားမှာဒေါ်ဆန်းစုကြည်ကပင်လုံစာချုပ်ရဲ့အနှစ်သာရကိုအခုလိုထည့်သွင်းပြောကြားပါတယ
်စိုးစိုးကဖတ်ပြသွားတဲ့ပင်လုံစာချုပ်ရဲ့အချက်လက်တွေကိုလေ့လာမယ်ဆိုလို့ရှိရင်တိုင်ပင်ချင်းဆွေးနွေးချင်းညှိနှိုင်းချင်းသဘောတူညီမှုယူခြင်းဆိုတဲ့မူတွေပေါ်မှာအခြေခံပြီးတော့ကျွန်တော်ပြည်တော်စုကိုစတင်ထူထောင်ခဲ့တာဖြစ်ပါတယ်
။တိုင်းပြည်ငြိမ်းချမ်းရေးရရှိဖို့အတွက်လည်းယုံကြည်ချက်ရှိရှိပါဝင်စေဖို့အခုလိုပန်ကြားပါတယ်
။ကျွန်တော်ငြိမ်းချမ်းရေးဖြစ်စဉ်ထဲမှာပါနေတဲ့အစုအဖွဲ့ပုဂ္ဂိုလ်များအားလုံးဟာကိုယ့်ကိုယ်ကိုယုံကြည်ရယ်။ကိုယ်ဟာကိုယ့်နိုင်ငံအကျိုးအတွက်ငြိမ်းချမ်းနဲ့ညီနဲ့ဆောင်ရွက်နိုင်တဲ့အရေးချင်းရှိတယ်ဆိုတာဟာယုံကြည်ဖို့ဟာပထမလိုအပ်ချက်ဖြစ်ပါတယ်။ဒီလိုယုံကြည်မှုရှိပြီဆိုလို့ရှိလို့ရှိရင်ငြိမ်းချမ်းရေးညီလာခံမှာမပါဝင်နိုင်တဲ့သူတယောက်မှရှိမှာမဟုတ်ပါဘူး။ကိုယ့်ကိုယ်ကိုယုံကြည်သောအဖြစ်ကိုဟာကိုယ့်နိုင်ငံကိုယ့်ပြည်ထောင်စုအတွက်အကောင်းဆုံးလုပ်ပေးခြင်းတဲ့စေတနာဖြစ်ရှိတယ်။လုပ်ပေးနိုင်တဲ့စွမ်းရည်ရှိတယ်ဆိုတာကိုယုံကြည်သောအားဖြင့်ကျမတို့ရဲ့27ပင်လုံညီလာခံမှာအလုံးပါဝင်ကြပါလို့ကျမအနေနဲ့ဆော်ဩကြပါတယ်
။ဒေါ်ဆန်းစုကြည်ဒီကနေ့ပြောဆိုတဲ့မိန့်ခွန်းမှာငင်းချမ်းရေးရယူရေးအတွက်တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစေးစာချုပ်ကိုလက်မှတ်ရေးထိုးပြီး27ရာစုပင်လုံမှာပါဝင်ရေးကိုအဓိကထားတိုက်တွန်းထားပါတယ်။ဒီနေ့အခမ်းအနားမှာပါဝင်တဲ့တိုင်းသားလူငယ်တွေနဲ့ဆွေးနွေးတဲ့ငင်းချမ်းရေးစကားဝိုင်းမှာလည်းဒေါ်ဆန်းစုကြည်ကပင်လုံဂတိကဝတ်ပေါ်အခုလိုအတိတ်ပဲဖွင့်ပြောဆိုပါတယ်
။တိုင်းပင်ဆွေးနွေးပြီးအဖြေရှာမယ်ဆိုတာဟာပင်လုံရဲ့အဓိကဂတိကဝတ်ဖြစ်ပါတယ်။ဒီတော့ကျွန်တော်တို့အနေနဲ့တိုင်းပင်ဆွေးနွေးပြီးတော့အဖြေရှာနိုင်တဲ့အဆင့်ကိုမရောက်ဘူးဆိုရင်တော့ဒါပင်လုံစာချုပ်ဟာစကားပဲရှိတယ်အပြုအမူမရှိဘူးလို့ပြောလို့ရပါတယ်။အခုစရင်ကျွန်တော်တို့ကတိုင်းပင်ဆွေးနွေးပြီးတော့အဖြေရှာဖို့အတွက်ဒီညီလာခံမျိုးကိုအားလုံးကိုဖိတ်ခေါ်နေတာပါ။ညီလာခံအတွင်းမှာတိုင်းပင်မယ်ဆွေးနွေးမယ်အဖြေရှာမယ်
။ပင်လုံစာချုပ်ပါဂတိကဝတ်တွေကိုဆက်လက်အကောင့်ထဲပေါ်ဖို့27ရာစုပင်လုံညီလာခံဆိုတဲ့နိုင်ငံရေးမူပေါင်းတစ်ခုချမှတ်ထားတာဖြစ်ပြီးဒီမှာပါဝင်ဆွေးနွေးအပေးအယူပြုလုပ်ဖို့အတွက်အခုလိုပြောပါတဲ့
။အဲကြောင့်ဒီပေါင်ထဲမှာအတွင်းကိုဝင်ကြပါ။ဝင်ပြီးတော့ဆွေးနွေးပါတိုင်းပင်မှာလိုချင်တာကိုတောင်းပါဒါပေမဲ့လူကျင်တာတောင်းပေမဲ့ငါတို့လူကျင်တာတရားရကညှို့ရမှာဆိုရယ်စိတ်ကြနေစင်တော့ဘယ်တော့မှဖြစ်မှာမဟုတ
်နိုင်ငံရေးအရာအပေးအယူလုပ်တာဟာမိမိအတွက်မဟုတ်ကြောင်းလဲဆက်ပြီးပြောပါတယ
်ဒီမှာကတော့ပြောတယ်အပေးအယူဆိုငါကတော့ယူမယ်ခင်ဗျားကပေးအဲ့လိုမဟုတ်ဘူးအကျုပ်ကယူမယ်ဗျခင်ဗျားကပေးဒီလိုမရဘူးကျုပ်လည်းပေးမယ်ခင်ဗျားလည်းပေးတယောက်နဲ့တယောက်အပေးအယူဆိုလို့ရမယ်နောက်ဆုံးဘလူအတွက်လဲကိုယ့်အတွက်လည်းမဟုတ်ဘူးသူ့အတွက်လည်းမဟုတ်ဘူးပြည်ထောင်စုအတွက်
အခမ်းအနားကိုတက်ရောက်လာတဲ့ပူအမျိုးသားလူမျိုးရေးအဖွဲ့ချုပ်ကနာယကဗိုလ်မှူးကြီးခွန်ဦးကာကတော့ဒီကနေ့ဒေါ်ဆန်းစုကြည်ပြောဆိုတဲ့မိန့်ခွန်းအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
။မိန့်ခွန်းကသူ့အစ်တော်မဟုတ်ပါဘူးမုံဟောင်းပါပဲ။ဒါမှမဟုတ်တခုပဲရှိတာက90ပြည့်နဲ့သူ့အဖေချီအားနင်းတဲ့အနေနဲ့အဖေတော့ကစာချုပ်ချုပ်လို့ကျွန်တော်လုပ်လိုက်ရတာပေါ့။အခုကြတော့သူ့အနေနဲ့အခုချိန်မှာသူ့အဖေချီအားနင်းပြီးတော့ဒီပြည်တော်သူနေ့ပြည်တော်သူပွဲမှာပဲနောက်ထပ်ဒီငင်းကြီးအပါဝင်ပေါ့ဗျာဖက်တယ်ပြည်တော်သူတိဆောက်ဖို့ဆုံးဖြတ်ချက်မျိုးအခိုင်အမာရသွားရင်တော့ဒါတော့သူ့အတွက်တော့သမိုင်းမှကြံတော့ပါ
ဒီကနေ့ပြည်တော်သူနေ့အခမ်းအနားကိုမနေ့စင်နာရီလောက်မှစတင်ကျင်းပပြီးနေ့ချင်းတနင်္လာလောက်မှပြီးဆုံးပါတယ်အခမ်းအနားကိုအရက်ဖက်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေရှမ်းပြည်နယ်အခြေပြုနိုင်ငံရေးပါတီကကိုယ်စားလှယ်တွေကျောင်းသားလူငယ်တွေနဲ့တိုင်းရင်းသားပြည်သူတွေထောင်ထဲချီပြီးပါဝင်တက်ရောက်ခဲ့ပါတယ်